အလုဒမားတွေအနေနဲ့သူတို့ရဲ့ရပိုင်ခွင့်တွေအပြေးအဝရရှိစေဖို့ဆောင်ရွက်နိုင်မယ်မြန်မာနိုင်ငံလုံးဆိုင်ရာအလုဒမားအစည်းအရုံးအဖွဲ့ချုပ်ဖွဲ့စည်းနိုင်ဖို့မြန်မာနိုင်ငံတွင်းကလူ့အခွင့်အရေးနဲ့ဒီမိုကရေစီရေလှှရှားသူတွေပြင်ဆင်နေကြပါတယ်
မြန်မာနိုင်ငံလုံးဆိုင်ရာအလုဒမားအစည်းအရုံးဖွဲ့ချုပ်အနေနဲ့အလုဒမားအရေးတွေကိုဘယ်လောက်ထိဆောင်ရွက်ပေးနိုင်မလဲဆိုတာကိုတော့မသိငီထက်ကစုံစမ်းထားတာမဟုတ်လို့အပြည့်အစုံပြောပြပေးပါရှင်။ဟုတ်ကဲ့ပါရှင်။မေလ၁ရက်နေ့မှာကြာရောက်တဲ့နိုင်ငံတကာအလုဒမားနေ့မှာပဲမြန်မာအလုဒမားတွေအတွက်နိုင်ငံလုံးဆိုင်ရာအလုဒမားအစည်းအရုံးအဖွဲ့ချုပ်ကိုဖွဲ့စည်းတည်ထောင်သွားမယ်လို့အမျိုးသား
တီကကိုစလဲရီနဲ့တွေ့ဆုံဆွေးနွေးကြမှာဖြစ်ပြီးတော့ဒီပြည်နယ်နဲ့တိုင်းအသီးသီးမှာလည်းပြည်နယ်တိုင်းအဖွဲ့အစည်းတွေကိုထက်မှန်ဖွဲ့စည်းသွားမယ်လို့ဆိုပါတယ်။နိုင်ငံလုံးဆိုင်ရာအလို့သမားအစည်းအရုံးပေါ်ပေါက်လာရင်တော့ပါတီနဲ့ပေါင်းစည်းထားမှာမဟုတ်ပဲအလို့သမားတွေရဲ့အဖွဲ့အစည်းအဖြစ်တည်ကြရက်တီမှာဖြစ်ပါတယ်။ဒီအဖွဲ့ကနေပြီးတော့လက်ရှိအစိုးရကနိုင်ငံတကာအလို့သမားပြည်ညင်တွေမှာလက်မှတ်ထိုးပြီးပြည်တွင်းမှာဥပဒေချမှတ်ထားတဲ့အလို့သမားရေးရာရပိုင်ခွင့်တွေကိုအကောင့်ထည့်ဖော်နိုင်ဖို့ဆောင်ရွက်မှာဖြစ်တယ်လို့ပါတီရဲ့ဗဟိုကော်မတီအဖွဲ့ဝင်အလို့သမားရေးရာအဖွဲ့တာဝန်ခံဦးတန်းထွန်းကပြောပါတယ
်။အလို့သမားဥပဒေတွေပြဋ္ဌာန်းခဲ့တယ်အလို့သမားဥပဒေပေါင်းဆိုရင်ဗမာပြည်မှာပြဋ္ဌာန်းတာ30လောက်ရှိတယ်။ဥပဒေပြဋ္ဌာန်းချက်တွေကတစ်ကအရေးကြီးဆုံးကတော့လွတ်စွာအလို့သမားများဖွဲ့စည်းနိုင်ခွင့်ပြောဆိုနိုင်ခွင့်ဆွေးနွေးနိုင်ခွင့်နောက်ပြီးတော့ Payment and Wages Act အလို့ခကြေးဝေခံစားနိုင်ခွင့် Leave and Holiday Act အဲ့ဒါတွေပေါ်ပြီးသားအဲ့ရပြီးသားအဲ့ဥပဒေတွေကိုပြန်ပြီးတော့ရရှိဖို့အတွက်ဆောင်ရွက်မယ်လေ
မကြခင်ကဖြတ်သိမ်းလိုက်တဲ့စစ်အစိုးရလက်ထက်တုန်းကတော့အလုသမားတွေအနေနဲ့လွတ်လပ်တဲ့အလုသမားအဖွဲ့အစည်းတွေဖွဲ့စည်းခွင့်မရခဲ့ဘူးပါဘူးဒါပေမဲ့အခုအစိုးရတဲ့သမရဦးသိန်းစိန်ကတော့နိုင်ငံရဲ့ကုန်ထုတ်လုပ်ငန်းကဏ္ဍတိုးတက်အောင်လှုပ်ဆောင်ပြီးအလုအကန့်အခွင့်အလမ်းသစ်တွေဖော်ထုတ်ပေးမယ်အလုသမားတွေဝင်ငွေတိုးရေးအလုခွင့်ပေးအန္တရာယ်ကင်းရှင်းရေးနဲ့လူနေမှုအဆင့်အတန်းမြင့်မားလာရေးအတွက်ကြိုးစားလှုပ်ဆောင်သွားမယ်လို့မေလ၁ရက်နေ့အလုသမားနေ့တဝန်လွှာမှာဖော်ပြပါတယ်အလုသမားအရေးဆောင်ရွက်လို့တဲ့အစိုးရသည့်လက်ထက်မှာအခုဖွဲ့စည်းဖို့ပြင်ဆင်နေတဲ့နိုင်ငံလုံးဆိုင်ရာအလုသမားများအစည်းအရုံးကိုအောင်အောင်မြင်မြင်ဖွဲ့စည်းဖို့အစိုးရအနေနဲ့ကူညီပေးလိမ့်မယ်လို့လည်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကပြောပါတယ်လက်ရှိမြန်မာအလို့သမားတွေအနေနဲ့ကတော့အလို့သမားရပိုင်ခွင့်နဲ့အပြည့်အဝမရရှိတာတွေအခွင့်အရေးချိုးဖောက်ခံရတာတွေရှိနေလို့ဒီအခြေအနေကိုကြားဝင်ဖြေရှင်းနိုင်မဲ့အလို့သမားရေးရာအဖွဲ့အစည်းကြီးတစ်ခုလိုအပ်တယ်လို့လည်းဦးတန်းထွန်းကပြောပါတယ
်အလို့သမားအဖွဲ့အစည်းဖွဲ့ဝင်ကိုမရှိဘူးအလို့ချိန်နဲ့ပတ်သက်လို့ရှိရင်လည်းပဲခိုင်းတော့လို့ရတယ်အလို့ခကြီးဝေးကြပြန်တော့လေသူတို့ပေးတော့ရတယ်ကမ္ဘာစံချိန်လို့ဗမာစံချိန်လို့မရှိဘူးဝယ်ဖေးရနဲ့ပတ်သက်တယ်ဆိုရင်လည်းအများကြီးပဲလေအဲကျမကြီးတို့ဘာတို့ညာတို့ဆိုတာတွေကလည်းအများကြီးပဲအဲ့တော့အဲ့ဒါနဲ့ပတ်သက်လို့ရရှိရေးအတွက်ပုဂ္ဂလိကအလို့ရှင်ဆိုရင်ပုဂ္ဂလိကအလို့ရှင်ပြောမယ်အစိုးရကအလို့ရှင်ဆိုရင်အစိုးရကိုပြောရမှာပေါ့
မြမအလို့သမားတွေမှာအလို့ချိန်ပို့ပြီးခိုင်းစီခံရတာတွေလောကလာစာအပြည့်အဝမရရှိတာတွေလူမှုရေးဆန်ရထောက်ပတ်မှုမရရှိတာတွေအတွက်ပြီးခဲ့တဲ့နှစ်ပိုင်းတွေမှာလည်းစက်မှုဇုံတွေမှာအလို့သမားတွေရဲ့ဆန္ဒပြတောင်းဆိုမှုတွေရှိခဲ့ပါတယ်ပြည်ပခြေဆိုင်မြန်မာနိုင်ငံအလုသမားတမကများအဖွဲ့ချုပ်ကလည်းမေလ၁ရက်နေ့မှာကြာရောက်တဲ့အပြည်ပြည်ဆိုင်ရာအလုသမားများနေ့မှာလည်းမြန်မာအစိုးရကအလုသမားအခွင့်အရေးလှုပ်ရှားသူတွေကိုဖမ်းဆီးထားတာတွေကိုပြန်လွှတ်ပေးဖို့တောင်းဆိုလိုက်ပါတယ်ရှင်